ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းဘာလူချီစတန်ပြည်နယ်တွင်မှအင်ကာနစ်ကနိုင်ငံတော်ဝန်ခုံပေါင်းနှင့်ခီးသည်တဲ့ရထားကိုစစ်သွေးကြွတွေတိုက်ခတ်ခဲ့ပြီးလူအများအပြားကိုပြန်ပေးဆွဲထားပါတယ်။ Jaffa Express အမြန်ရထားဟာဘာလူချီစတန်ပြည်နယ်မြို့တော်ကီယတာကနေခိုင်ပါပတ်တုံခွာပြည်နယ်ပက်ရှွာကိုခုံပေါင်းထွက်ခွာလာပြီးနိုင်ပိုင်အတွင်းမှာပဲပြင်းပြင်းထန်ထန်တိုက်ခတ်ခဲ့ရတာဖြစ်ပါတယ်။ရထားပေါ်မှာတော့လုံခြုံရေးတာဝန်ရှိသူတွေအပါအဝင်ခီးသည်450လောက်လိုက်ပါလာတာပါ။လှိုင်ကောင်းထဲမှာပိတ်မိနေတဲ့ရထားပေါ်မှာစစ်သွေးကြွတွေကခီးသည်တွေကိုတစားကန်ဖမ်းထားတယ်လို့လုံခြုံရေးသတင်းရှိမြစ်တွေကိုကိုကာပီနိုင်ငံပိုင် PTV သတင်းကဖော်ပြပါတယ်။ဘာလူလွတ်မြောက်ရေးတပ် BLA ကတော့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းဆိုတယ်လို့ထုတ်ပြန်ပါတယ်။တမ်းမြစ်ခံထားတဲ့ခွဲထွက်ရေးစစ်သွေးကြွအဖွဲ့ကမီဒီယာတွေကိုပိတ်ပို့တဲ့ကြီးညာချက်ထဲမှာတော့သူတို့ကတန်လန်းကိုဖောက်ခွဲလိုက်ပြီးခီးတဲ့တရားကြော်ကိုတစားကန်ဖမ်းထားတယ်လို့ဖော်ပြပါတယ်။ရှင်းလင်းရေးစစ်ဆင်ရေးလုပ်နေပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့နဲ့ BLA စစ်သွေးကြွတွေကြားအပြန်အလှန်ပြစ်ခတ်နေကြတယ်လို့လည်းပြောကြပါတယ်။အမျိုးသမီးတွေ၊ကလေးငယ်တွေနဲ့ဘာလူဒေသခံတွေအပါအဝင်လွတ်မြောက်လာကြတဲ့ခီးတဲ့80လောက်ကတော့ပင်နီယာဘူရာနဲ့6ကီလိုမီတာလောက်အဝေးကိုခြေချင်းရောက်လာကြတယ်လို့ကီယတာဌာနယထာဌာနယုံအုပ်က VOA ကိုပြောပါတယ်